Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတို့ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်ဧပြီလ23ရက်မြန်မာတက္ကသိုလ် 1388 ခုတကူးလပြည့်ကျော်2ရက်မဟာတကြံအကျိုးနေ့ကြာသာပတိနေ့နံနက်ခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းတိုမီတာ3240 49ရို့ပြင် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံအတွင်းဖြစ်သွားခဲ့တဲ့ဓာတ်တုလက်နက်တိုက်ခိုက်မှုကိုနိုင်ငံတကာပညာရှင်တွေစုံစမ်းဖို့ရုရှားနဲ့အမေရိကန်တို့သဘောတူလိုက်ကြပါတယ်အဲဒီဓာတ်တုလက်နက်နဲ့တိုက်ခိုက်ခဲ့မှုကြောင့်ဆီးရီးယားပေါ်ချမှတ်မဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့အဆိုပြုချက်ကိုရုရှားကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်မြန်မာနှစ်တကူတာတကြံပွဲအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကစုမုံကောင်တောင်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတခုမျိုးတင်နေတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်အထဲမှာဆိုရင်တော
့ Man I want to wish all of our friends all the people of Myanmar a happy Thanksgiving
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီး Scott Marcy ရဲ့တကြံကာလစုမကောင်းတောင်းလိုက်တာဖြစ်ပါတယ်ခင်ဗျာအဲ့ဒါအပြင် VOA ဝန်တော်သားနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့တကြံခါတော့စုမုံတောင်းလွှာနောက်ပြီးတော့ရုရှားမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့တမရဗလာဒီမီယာပူတင်တို့တွေ့ဆုံကြရတဲ့ဆိုတဲ့အကြောင်းပြီးလို့ရှိရင်မန္တလေးမြို့မှာဒုစရိုက်မှုတွေအရင်ကနေမှတူထူးခြားခြားဖြစ်ပေါ်နေတဲ့အတွက်အတတရံကာလမှာဒေသခံတွေစိုးရိမ်နေကြတယ်ဆိုတဲ့အကြောင်းဆရာတွေကိုတင်ဆက်ပေးမှဖြစ်ပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပူဇော်ဝင်နိုင်တဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမှာဓာတ်တုလက်နက်နဲ့တိုက်ခိုက်မှုကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကပူးထိုးနေမှာသဘောတူလဲကြပါဗျ။အဲ့ဒီဓာတ်တုလက်နက်နဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ကသမ္မတဘာရှားအယ်အာဆတ်အစိုးရကိုဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါဗျ။ရုရှားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံသားဝန်ကြီး Sergey Lavrov တို့မော်စကိုမြို့မှာပူးထိုးနေကတွေ့ဆုံပြီးလူပေါင်း85ရောက်တည်ဆုံးပြီးတော့နောက်ထပ်ရာနဲ့ချီတန်းရသွားခဲ့တဲ့ဆရင်ဒန်ငွေနဲ့တိုက်ခိုက်မှုကိုကုလသမဂ္ဂနဲ့နိုင်ငံတကာကလက်နက်ရေးရာကြွန့်ကျင်သူတွေစုံစမ်းစစ်ဆေးရေးပူးတွဲသဘောတူညီချက်ရရှိလိုက်တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီးတစ်လာဆန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းနောက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။ရုရှားနဲ့အမေရိကန်ဆက်ဆံရေးဟာအနိုင်ဆုံးအဆင့်ကိုရောက်နေကြောင်းသမ္မတပူတင်နဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ရုရှားနိုင်ငံသားဝန်ကြီးနဲ့တွေ့ဆုံမှုအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတလာဆန်ကသတင်းနောက်တွေကိုပြောပါတယ်ရုရှားနဲ့အမေရိကန်ကြားကယုံကြည်မှုအခြေအနေအထူးသဖြင့်စစ်ရေးအရဆက်ဆံမှုအခြေအနေဟာကောင်းမွန်လာခြင်းမရှိတဲ့အပြင်အခုနှစ်အတွင်းပုံမိုးဆိုးဝါးလာနေကြောင်းရုရှားအစိုးရပိုင်းမီးရုပ်တံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတပူတင်ကပြောပါတယ
်ပြီးခဲ့တဲ့သတင်းပတ်သက်ဆီးရီးယားကလူအများအပြားသေဆုံးစေတဲ့ဒါရုလက်နဲ့တိုက်ခိုက်တာဟာဆီးရီးယားအာနာရှင်ဘက်ရှာအယ်အဆတ်ကိုနိုင်ငံတကာကရှုံ့ချမဲ့အရေးအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဖူးနေ့ဆုံးဖြတ်ချက်ကိုရုရှားကဗီဒိုအာနာ3ပယ်ချခဲ့ပါတယ်။ဗီဒိုအာနာ3ပယ်ချမဲ့တဲ့ဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ကစန့်ကျင်တာဖြစ်ပြီးဆီးရီးယားမှာငြိမ်းချမ်းရေးအောင်အထောက်ကူတိုးမြှင့်ပေးမဲ့ဆုံးဖြတ်ချက်အတွက်ပါညှင်းဆန်တာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလုံခြုံရေးကောင်စီကိုပြောပါတယ်။ဒါအပြင်ဒါဟာရုရှားကဆီးရီးယားသမ္မတဘက်ရှာအဆက်ဘက်ကနေရက်တီဖို့အတွက်နောက်တစ်ကြိမ်ထပ်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ၁၀မဲကန့်ကွက်မဲ၃မဲနဲ့ဂျားနေမဲက၃မဲပါ။ဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကနေပိတ်ပင်ဖြစ်ခဲ့တာဖြစ်ပါတယ်။တရုတ်ကရှာရှာပါပါရုရှားဘက်ကမရက်တီဘဲနဲ့ဂျားနေမဲပေးပါတယ်။အမြဲတမ်းဖွဲ့ဝင်နိုင်ငံမဟုတ်တဲ့ဘိုလေးဗီးယားကကန့်ကွက်မဲထည့်ခဲ့တယ်လို့အက်သီယိုးပီးယားနဲ့ကဇားစတန်တို့ကတော့တရုတ်နည်းလူဂျားနေမဲပေးပါတယ်။အခုဆုံးဖြတ်ချက်မူကြမှာဒဏ်ငွေတုံတိုက်ခိုက်မှုကိုအပြစ်တင်ရှုံချထားတယ်လို့ဘာတွေဖြစ်ခဲ့လဲဆိုတာကိုသိရဖို့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးဝင်ဖို့ပါတောင်းဆိုထားပါတယ်။အစောပိုင်းတုန်းကအလားတူမူကြမ်းတင်ဖို့ပြီးခဲ့တဲ့ကြက်သပတေးနေ့မဲခွဲဆုံးဖြတ်ရမှာတော့မအောင်မြင်ခဲ့ပါဘူး။အရင်လိုရုရှားပြောတယ်လို့ဆီးရီးယားအာဏာရှင်ဘက်ကအပြစ်မရှိဘူးဆိုရင်ဒီဆုံးဖြတ်ချက်ထဲကပန်ချားချက်ကြောင့်ရလာမယ့်အချက်လက်တွေကနေသူ့မှာအပြစ်မရှိတာတွေ့နိုင်မှာဖြစ်တယ်လို့အပြစ်ရှိနေရင်တော့ရုရှားပါဝိုင်းအကြံခံရနိုင်တယ်လို့လည်းတမ်မကြီးဟေလီကပြောကြားခဲ့ပါတယ်။
နီတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာအသုံးမဝင်တော့ဘူးဆိုတာမဟုတ်တော့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပုတ်ထွန်းနေမှာပြောကြားလိုက်ပါတယ်အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နိုင်ခြင်းမရှိတဲ့အတွက် NATO အဖွဲ့ဟာအသုံးမဝင်တော့ကြောင်းပြောဆိုပြီး3လအကြာမှာသမ္မတထရမ့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာလည်းဖြစ်ပါတယ်။ NATO တပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘယ်လိုထိရောက်အောင်တိုက်ခိုက်နိုင်မလဲဆိုတာတွေကို NATO အဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ကြောင်းတွေ့ဆုံမှုအပြီးသမ္မတအမျိုးတော်မှပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်NATO အဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးကြီးတွေကပြောဆိုခဲ့ကြောင်းအခုချိန်မှာ NATO ဘက်ကပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေကြောင်းအရင်ကအဲ့ဒီအဖွဲ့ဟာအသုံးမဝင်ဘူးလို့သူ့အနေနဲ့ပြောခဲ့ပေမဲ့အခုတော့အသုံးမဝင်ဘူးဆိုတာမဟုတ်တော့ကြောင်းလဲသမ္မတထွန်းကပြောပါတယ်တခြား NATO အဖွဲ့ဝင်တိုင်းပြည်တွေအနေနဲ့သူတို့ထည့်ဝင်ရမယ့်ကာကွယ်ဆိုင်ရာအသုံးစရိတ်ကိုမျှတစွာထည့်ဝင်ခြင်းမရှိတဲ့ကိစ္စကိုမကြသေးခင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံစဉ်မှာလည်းပြောကြခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေအားလုံးဟာသူတို့သက်ဆိုင်ရာတိုင်းပြည်တိုင်းမှာ2024ခုနှစ်မတိုင်ခင်ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု GDP ရဲ့200ခန့်နှုန်းကိုမိမိတိုင်းပြည်ရဲ့ကာကွယ်ရေးအတွက်အသုံးစွဲကြမယ်ဆိုတဲ့သတ်မှတ်ချက်ရှိထားပေမဲ့လည်းအဖွဲ့ဝင်နိုင်ငံတချို့သာအဲ့ဒီကန့်သတ်ချက်အတိုင်းလှုပ်ဆောင်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ GDP ရဲ့300ခန့်နှုန်းကိုကာကွယ်ရေးအတွက်အသုံးစွဲနေတာဖြစ်ပြီးဂျာမနီနိုင်ငံကတော့တိတသမ200ခန့်နှုန်းသုံးစွဲနေတာဖြစ်ပါတယ်။
တူသမရရှိချင်းပင်နဲ့အမေရိကန်သမရဒေါ်နယ်ထရမ့်တို့ပထမဆုံးတွေ့ဆုံပြီးအဆင့်မြင့်ဆွေးနွေးပွဲကျင်းပခဲ့တဲ့သတင်းတစ်ပတ်တောင်မပြည့်သေးပါဘူး။တရုတ်သတင်းမီဒီယာတွေမှာတော့ခေါင်းဆောင်တို့တွေ့ဆုံပွဲနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့အကြောင်းရေးသားဆဲရှိပါတယ်။ဒီတွေ့ဆုံမှုကနေနှစ်နိုင်ငံဆက်ဆံရေးမူလလမ်းကြောင်းပေါ်ဘယ်လိုပြန်ရောက်လာတယ်ဆက်ဆံရေးပုံစံသစ်ကိုဘယ်လိုအားသက်လောင်းလဲဇေရဲဆိုတာတွေကိုဇောင်းပေးပြီးရေးသားကြပါတယ်။တွေ့ဆုံပွဲပြီးရက်သိမ့်မကြခင်မှာပဲအမေရိကန်ကထရမ့်အစိုးရတက်လက်တဲ့တရုတ်အမေရိကန်ဆက်ဆံရေးအတွက်အကြီးမားဆုံးစမ်းသပ်မှုတစ်ခုဖြစ်နေတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဦးတည်လှုပ်ဆောင်နေတဲ့အနေအထားမှာတွေ့နေရပါတယ်။အမေရိကန်ရေးတဲ့တိုက်ခိုက်ရေးတပ်ဟာမြောက်ကိုရီးယားနားကရေပြင်စီကိုဦးတည်သွားနေပြီးဒါဟာလင်းတင်တင်းမော်တွေရင်းငုပ်တင်းမော်တွေပါပါတဲ့တိတ်ကိုအင်အားကြီးတဲ့ရေရင်ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးလက်ဖြစ်နိုင်ငံကိုမတည်ခဲ့သူကင်မီဆွန်ရဲ့မွေးနေ့အထိမ်းအမှတ်ဖြစ်နေမြောက်ကိုရီးယားကကုလသမဂ္ဂအရေးယူတန်ခတ်မှုကိုထပ်မံချိုးဖောက်ရောက်တဲ့အနေနဲ့နျူကလ িয়ার ဆန်းသတ်မှုထပ်ပြီးလုပ်နိုင်ခြင်းရှိနေပါတယ်။
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဆက်လက်ကြီးညာပေးနေတာပါခင်ဗျာအတာတကြံပွဲတော်ကိုမြန်မာနိုင်ငံသားတွေမိသားစုတွေမိတ်ဆွေတွေနဲ့အတူပျော်ရွှင်ကြတဲ့ပျော်ရွှင်စွာဆင်နွှဲကြတဲ့အခါတမယမှာအမေရိကန်ပြည်ထောင်စုအနေနဲ့စုမုံကောင်ပို့တာပါကြောင်းနိုင်ငံရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်ပါတယ်အတာတကြံကာလဟာရာစုနှစ်တစ်ခုရဲ့ထက်ဝက်ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ရေကောက်တင်မြှောက်ခံရတဲ့အယတအဆိုးရပေါ်ထွန်းလာတဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပါအဝင်တစ်နှစ်တာကြုံတွေ့ဖြတ်တန်းခဲ့ရတဲ့အဖြစ်အပျက်တွေပြန်လည်သုံးသပ်ခွင့်ရတဲ့အချိန်အခါလည်းဖြစ်ကြောင်းတမိုင်းဝင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုအကောင့်ထယ်ဖို့လှုပ်ဆောင်နေတဲ့မြန်မာပြည်သူတွေနဲ့လက်တွဲလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ပါကြောင်းမြန်မာနှစ်သက်ကူးအချိန်အခါမှာမြန်မာနိုင်ငံသူနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကစုမုံကောင်ပို့တာပါကြောင်းဝန်ကြီးတယ်လာဆင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းမြန်မာပြည်သူတွေအားလုံးနှစ်သက်မှာကျမ်းမာခြင်းဒုက္ခချမ်းသာခြင်းဒုက္ခပျော်ရွှင်ခြင်းဒုက္ခတို့နဲ့ပြည့်စုံပါစေကြောင်းစုမုံကောင်တောင်းလိုက်ပါတယ်မြန်မာနေတိကူအတာတကြံကာလမတိုင်ခင်မနေ့ဧပြီလ12ရက်နေ့ကမြန်မာနိုင်ငံတဝမ်းလုံးမှာရှိတဲ့အချင်းထောင်အချင်းစခန်းအသီးသီးကစီကံလိုက်နာပြီးကောင်းမွန်စွာနေထိုင်သူအချင်းသူအချင်းသား2000ကျော်ကိုအထူးလျှော့ရခံစား권နဲ့မြန်မာအစိုးရကပြန်လွှတ်ပေးလိုက်ပါတယ်အချင်းသားတွေလွတ်ပေးလိုက်ကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်အခုအတာတကြံမတိုင်ခင်အချင်းသားတွေကိုလွတ်ပေးလိုက်တာကတော့မြန်မာတနိုင်ငံလုံးအနှံ့နေရာဒေသတွေကဖြစ်ပါတယ်
အဘူဆာယက်စစ်တူချာအုပ်စုရဲ့အဓိကစစ်ကောင်းဆောင်တူကိုဖိလစ်ပိုင်စစ်တပ်ကတုတ်တင်ရှင်းလင်းနိုင်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အကြီးအကဲကပြောပါရယ်ဖိလစ်ပိုင်အစိုးရတပ်နဲ့အဘူဆာယက်သဘုံတွေကြားတိုက်ပွဲဖြစ်ခဲ့တဲ့ဘိုဟိုချင်းမော်ကခြေရွာတစ်ခုမှာအဘူရာမီလို့လူသိများတဲ့မိုမာအက်စကာလီရဲ့ရုပ်အလောင်းကိုစစ်တပ်ကတွေ့ခဲ့တယ်လို့ဖိလစ်ပိုင်စီဦးစီးချုပ်ဗိုလ်ချုပ်ကြီးကပြောပါရယ်ပြီးခဲ့တဲ့နှစ်ကကနေဒါနိုင်ငံသား2ဦးဖေဗရီလတုန်းကဂျာမန်လူမျိုးတူကိုပြန်မင်းဆွဲခေါင်းဖြတ်တက်ခဲ့တဲ့အမှုတွေမှာအက်စကလီဟာပါဝင်ပတ်သက်နေတာပါအဘူဆာယက်နဲ့အဖွဲ့ဟာဘိုဟိုကျွန်းဘေးကအနာဘန်ဂါမြို့ကလေးကိုလှီးနဲ့ဆက်ရောက်လာပြီးနောက်ထပ်ပြန်မင်းဆွဲမှုတွေလုပ်ဖို့လုပ်နေချိန်မှာပဲဖိလစ်ပိုင်စစ်တပ်နဲ့တွေ့ပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်တပ်ကဖိလစ်ပိုင်စစ်တပ်ကပြောပါတယ်အဲ့ဒီကျွန်းဟာအဘူဆာယက်အဖွဲ့ ကျင်းလည်လှုပ်ရှားနေတဲ့ဖိလစ်ပိုင်တောင်ပိုင်းဒေသအပြင်ဘက်မှာရှိတဲ့အပန်းဖြေကျွန်းဖြစ်ပါတယ်။အစိုးရတပ်ကလိုက်လံထောက်လန်းနေချိန်တိုက်ပွဲဖြစ်ပြီးဒီတိုက်ပွဲအတွင်းမှာစစ်သွေးကြွ6ဦးအစိုးရတပ်သား3ဦးနဲ့ရဲ2ဦးသေဆုံးပါတယ်။ကျန်းတဲ့စစ်သွေးကြွတွေကိုလိုက်ရှင်းနေတာကြောင့်တိုက်ပွဲငွေတွေဆက်ပြီးဖြစ်နေတုန်းပဲလို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။
အမေရိကန်နိုင်ငံက United လေကြောင်းလိုင်းလေယာဉ်ပေါ်ကနေခီးတဲ့တူကိုရှီကာဂိုမြို့လေဆိပ်မှာဧပြီလ9ရက်နေ့ကလေယာဉ်ပေါ်ကအာတမဒီယိုတိုက်ဆွဲချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဲ့ဒီလိုပြုမှုဆက်ဆံမှုမျိုးနောက်ထပ်ဘယ်တော့မှမဖြစ်စေရဘူးလို့လေကြောင်းလိုင်းရဲ့အကြီးအကဲ Oscar Munoz ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီခါမှာဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီခီးတဲ့ဗီယက်နမ်နယ်ပွားအမေရိကန်နိုင်ငံသားဒေးဗစ်ဒေါဟာဆရာဝန်တူဦးဖြစ်ပြီးသူ့ရဲ့လေယာဉ်ထိုင်ကုန်ပေါ်ကလုံကြုံရေးတွေကအာတမဆွဲချခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရပြီးသွေးထွက်တန်ယူဖြစ်သွားခဲ့တာပါအဲ့ဒီဖြစ်ရပေါ်ဝေဖန်ပြောဆိုမှုတွေကြီးထွားလာနေတဲ့အချိန်မှာပဲမြူနိုစ်ကတံဝေကရတဲ့လေတံနဲ့လေယံဘော်ကဆွဲချခံခဲ့ရတဲ့ဒေါက်တာဒေါကိုအကြီးအကျယ်တောင်းပန်လိုက်ပြီးခီးတဲ့တွေကိုလေယံဘော်ကနေလုံကြုံအရာရှိတွေနဲ့အာတမဆွဲချမှုမျိုးလုပ်တော့မှာမဟုတ်ကြောင်းအဲ့ဒီလိုလုပ်ဖို့မသင့်တော်ကြောင်းဗုဒ္ဓနေ့မှာ ABC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားခဲ့ပါတယ်မြန်မာစီအဲ့ဒီလိုပြောဆိုမှုဟာခီးတဲ့ဒေါက်တာဒေါအနေနဲ့ရန်လိုတဲ့အပြုမှုရှိတယ်ကပြရပြလောက်တယ်ဆိုတော့ပြောဆိုခဲ့တာအပါအဝင်သူအစောပိုင်းကပြောခဲ့တဲ့ဝစ်ဂျေတန်းဂျီလေတန်နဲ့ပြောတာမျိုးနဲ့ကွာခြားနေတာဖြစ်ပါတယ်ဖြစ်စင်မှာရှီကာဂိုကနေကန်တက်ကီပြည်နယ်လူဘယ်မြို့ကိုပြန်တမ်းမဲ့ United လေကြောင်းလိုင်းခီးစဉ်အတွက်ခီးတဲ့တွေကိုတတ်မှတ်ထားတဲ့ထိုင်ကုန်အရေးအတွက်ထပ်ပို့ပြီးရောင်းချခဲ့တာမှာနောက်ပိုင်းလေရင်ဝန်ထမ်းတချို့လူဘယ်မြို့ကိုသွားเสียရာရှိလာတဲ့အတွက်ခီးတဲ့လေဦးကိုဆင်းပေးဖို့တောင်းတာမှာဒေါက်တာဒေးဗစ်ဒေါက်ကဆင်းမပေးတဲ့အတွက်လေစိတ်လုံကြုံရေးရဲတပ်ဖွဲ့တွေကသူ့ကိုအတင်းဒီယိုတိုက်ဆွဲချသွားခဲ့တာဖြစ်ပါတယ
်။ရှားပါတဲ့တောက်တဲ့မျိုးစိတ်တဲ့နှမျိုးကို American Pirates Smithsonian သဘာဝသိပ္ပံကသူ့တည်ထနာပညာရှင်တွေကမြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းမှာရှိတဲ့လေညာအမျိုးသားဥယျံစီမံကိန်းဒေတာမှာတွေ့ရှိခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။တောက်တဲ့မျိုးစိတ်တဲ့နှမျိုးဟာ Bent Toad Gecko လို့ခေါ်တဲ့ခြေချောင်းကောက်နေတဲ့တောက်တဲ့ကြားအမျိုးအစားဖြစ်ပြီးလှပတဲ့နှီးညိုရောင်ရှိကြပါတယ်။ Cyato Dactylus လေညာအမျိုးအစားကတော့မြင်းကြားလိုအဖြူစင်းပါတဲ့အမျိုးအစားဖြစ်ပါတယ်။ Cyparatans Stensis အမျိုးကတော့အဖြူချမ်းနေတဲ့တနင်္သာရီတောင်တန်းမျိုးလို့နာမည်ပေးထားတာဖြစ်ပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူစော်ဝင်လိုက်တဲ့ဒေါက်ခင်မျိုးသက်တို့ကညာသွားခဲ့ကြတာဖြစ်ပါတယ် VOA American တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာဒီကနေ့ဟာမြန်မာသက်ကရစ် 1388 ခုတကူးလာပြီးကျော်2ရက်အတာတကြံအကျိုးနေ့ကြာရောက်တဲ့အတိုင်းနှစ်တစ်အတာတော်ရန်ပွဲတော်မှာကျွန်တော်တို့ VOA မြန်မာပိုင်းတောတာရှင်တွေကိုရေလိုအေးလိုပန်းလိုလမ်းဆန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်အလားတူပဲအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းမြန်မာနိုင်ငံသားတွေဟာမိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေနဲ့အတူအတားရေသပင်ပွဲကိုဆင်နွှဲရမှာအမေရိကန်ပြည်ထောင်စုကိုစားမြန်မာနိုင်ငံသားတွေကိုစုမုံကောင်းပို့တာလိုက်တဲ့အကြောင်း AV လာဆက်နှစ်နေကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။နှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနှီးကြရွေးကောက်ခံအရသာအစိုးရရဲ့အသွင်ကူးပြောင်းရေးကာလမှာကုန်လွန်ခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာမြင်တွေ့ခဲ့ရတဲ့ထူးခြားတဲ့အပြောင်းအလဲတွေကိုအခုလိုအတားတကြံကာလမှာပြန်ပြောင်းသတိရဖို့အကောင်းဆုံးအချိန်ဖြစ်ပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကဆိုပါတယ်မြန်မာနိုင်ငံအနေနဲ့တမိုင်းတင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကောင်အထည်ဖော်ဆောင်ရမှာမြန်မာနိုင်ငံသားတွေနဲ့အတူရှောက်လှမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ပါတယ်ဒီလိုထူးမြတ်လာတဲ့နှစ်တကူအခါသမျှမှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ပြည်ထောင်စုကနွေးထွေးတဲ့ဆူတောင်းမေတ္တာပို့တဲ့အကြောင်းလဲသူ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာဆီယယ်နဲ့ဇနီးမေတို့ကလည်းမြန်မာနိုင်ငံသားတွေကိုနှစ်တကူဆူတောင်းမေတ္တာပို့တဲ့အကြောင်းပြောပါတယ
်။မင်္ဂလာပါ။ May and I want to wish all of our friends, all the people of Myanmar a happy Thanjan, a wonderful new year.
Happy Thanjan to all of you.
အလားတူရန်ကုန်မြို့မှာရှိတဲ့ဗြိတိရှအတမတ်ကြီးအန်ဒရူးပက်ထရစ်ကလည်းမြန်မာနိုင်ငံသားတွေကိုဆုတောင်းမေတ္တာပို့တာလိုက်ကြောင်းပြောဆိုပါရယ
်မင်္ဂလာပါကျွန်တော်ကတော့ဗြိတိရှတာနာမကြီးအန်ဒရူးပက်ထရစ်ပါမကြာခင်မှာမြန်မာနေတဲ့ကူကိုရောက်ရှိတော့မှဖြစ်ပါတယ်မြန်မာပြည်သူပြည်သားအပေါင်းအသားတကူနေတဲ့ဦးမှာရွှေလန်ချမ်းမြေ့ ကြပါစေ
အခုနှစ်ကြံအခါတော်မတိုင်ခင်မှာမြန်မာအစိုးရကလည်းနှစ်တစ်မှာစိတ်တစ်လူတစ်နဲ့ဘဝတစ်စတင်နိုင်ဖို့အတွက်မြန်မာနိုင်ငံတစ်ဝက်မှာရှိတဲ့အကျဉ်းတောင်အကျဉ်းစခန်းအတီးဒီကစီကံကောင်းမွန်တဲ့အကျဉ်းသူအကျဉ်းသားစုစုပေါင်း2283ဦးကိုအထူးလျှော့ရဲ့ခန်းစားစီပြီးတော့ပြန်လွှတ်ပေးလိုက်တဲ့အကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်ဒါဇယံကာလာမှာရွှေလန်းချမ်းမြေ့ကြပါစေလို့ထမံဆုတောင်းလိုက်ပါတယ်အခုတော့ပြည်တွင်းသတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်ဒကြံကာလာမန္တလေးမြို့မှာအတာရီတပင်ပွဲတော်နဲ့မြို့လုံးအနှံ့မန္တပ်ပေါင်း80ကျော်စီစီကားကားကျင်းပဖို့ရှိနေချိန်မှာလုံခြုံရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေစိုးရိမ်မကင်ဖြစ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်မန္တလေးမြို့မှာဒူးဆဲမှုတွေနှိမ်သိမ်းမိဖို့အတွက် Safe Our Mandalay ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့အရှိန်ဟုန်မြင့်ပြီးတော့လှူရှားနေကြပါတယ်ဒီတော့တွင်အင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်နဲ့ကြေးလက်တောရွာမှာနေတဲ့လူငယ်တွေရဲ့စကားဝိုင်းမှာလည်းမန္တလေးမြို့မှာရာဇဝဲမှုတွေအလွန်များပြားလာတဲ့အကြောင်းဆွေးနွေးတင်ပြခဲ့ကြပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးမှာပါ
။တကြံကာလအတွင်းအများပြည်သူဘေးကင်းလုံခြုံဆင်နွှဲနိုင်ဖို့မန္တလေးတိုင်းအစိုးရကစက်မက်ဆောင်ရွက်နေပေမယ့်လူရဲတပ်ဖြတ်မှုတွေနဲ့အခြားရာဇဝဲမှုကျူးလွန်မှုတွေမန္တလေးမြို့မှာပိုးပြီးများလာတဲ့အတွက်ရဲအာဏာပိုင်တွေဘက်ကတိတိယောက်ယောက်နှိမ်နှင်းဖို့လူထုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလှုပ်ရှားနေကြပါတယ်။အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စကဝိုင်းမှာမန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ဆွေတော်ကားကြီးကွင်းကကိုခိုင်မင်းထက်ကနေမန္တလေးမြို့မှာအခုနောက်ပိုင်းရာဇဝတ်မှုတွေအလွန်များပြားလာကြောင်းတင်ပြသွားပါရစေ
။ဒေါ်စဲမန္တလေးကတတိတိုင်းတော်တော်ကြီးကိုစိုးနေတယ်လူရဲမှုတွေတကယ်ဖြစ်နေပါတယ်။ကျွန်တော်တကာကြီးဝင်လာမှာကာကြီးဝင်ဆိုတာကဆွဲတော်ကာကြီးဝင်နဲ့ဆက်မှုနဲ့ဆိုချင်ချင်း3မိနစ်4မိနစ်လောက်မောင်းရတယ်ပေါ့ဆိုင်ကလေးဆို။အဲ့ဂျားလေးထဲမှာနဲ့စိုးသွားနေတဲ့လူငယ်တွေနည်းနည်းများနေတယ်
။မန္တလေးမြို့အနှံ့လောင်းကစားရုံတွေအပျော်ပါလုပ်ငန်းတွေအပြင်မူရစေဝါရောင်းဝယ်မှုတွေကိုရဲအာဏာပိုင်တွေဘက်ကထိထိရောက်ရောက်နှိမ်နှင်းနိုင်မှုမရှိဘဲတရားဥပဒေစိုးမိုးရေးညော့နေနေတယ်လို့ကိုခိုင်မင်းထက်ကပြောပါရယ်မန္တလေးမြို့လုံခြုံရေးအတွက်ရဲအင်အားအလုံးအလောက်မရှိကြောင်းသူကဆက်လက်တင်ပြရမှာနိုင်ငံတော်အနေနဲ့ရဲအင်အားဖြည့်ဆည်းဖို့လိုအပ်နေသေးကြောင်းဒေါက်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်ပြောကြားခဲ့ပါရယ
်မန္တလေးတွင်မဟုတ်ဘူးဒါကြုံလို့ပြောရမယ်ဆိုရင်တနိုင်ငံလုံးမှနေတယ
်ဟုတ်ကဲ့
မြို့တို့နိုင်ငံမှာဆိုလို့ရှိရင်နိုင်ငံရဲ့လိုအပ်ချက်ရဲ့90ရာခိုင်နှုန်းမပြည့်ဘူး
ဟုတ်ကဲ့
ဘယ်လိုလဲဆိုတော့တို့တို့ပြောရင်တော့မတတ်နိုင်ဘူးလို့အဲတတ်နိုင်အောင်လို့ကြိုးစားမှာပေါ့
ရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူနှိမ်နှင်းနိုင်ဖို့ရဲတပ်ဖွဲ့မှဘတ်ဂျက်အလုံးလောက်မရှိတာကျူးလွန်သူတွေဟာရာဇဝတ်မှုနောက်ကျောင်းမရှိဘဲငူးရစ်ဆေးသုံးဆွဲတဲ့လူငယ်အများစုဖြစ်နေတာစတဲ့အကြောင်းရင်းတွေကိုတော့မန္တလေးမြို့မှာဒူးဆိုင်မှုတွေကိုနှိမ်နှင်းပေးရေးလူထုအခြေပြုအဖွဲ့အစည်းတွေစုပေါင်းလှုပ်ရှားနေတဲ့ Safe Our Mandalay ကကိုဝန်းကနေအခုလိုပြောပြပါဗ
ျ။ဒီကဲဒူးဆိုင်သမားလေးကဘယ်နဲ့ငယ်လေးကစရတဲ့ဟိုဟာဒီဝိစီပါသုံးဆဲခြင်းနဲ့ပတ်သက်တဲ့ခါကြတော့ဒီမှာသူ့ရဲ့ကြုံနေဆိုသူ့တယ်သူပြောကြတယ်တော့ဒီအကြီးသေးပေါ့ရှေ့ရလူကလောက်တာကိုလောက်ကလူငယ်ရပေါ့လိုက်သူ့မြင်တဲ့ဘောလိုက်ကြည့်ရင်ကြည့်ပြီးရှေ့ရလူတွေလည်းဟိုအဖမ်းမခံရတဲ့ခါကြတော့လောက်ကလူတွေက50ရေဖြစ်လာပဲပေါ့နော်မနေ့ကဖမ်းပြီးရေဟိုပေါ့သူ့ရဲ့သူသုံးမှာမိန်းကလေးတူကပါနေပါနေအလုံးလိုက်လူငယ်တွေ20ကျော်တွေဖြစ်နေတယ်အဲ့တော့ကျတော့ဘလို့နောက်ပိုင်းကျတော့ဘလို့ဖြစ်နေဆိုတော့ဒီလူစီဝါကိုတုံးဆက်နေတဲ့ခါကျတော့အဲလူရဲ့ယုံကြည်မကတော့ဘူးကျွန်တော်တို့ကလူအသက်ပါတက်တက်ပြီးဖြစ်လာတယ
်ဟုတ်ကဲ့အဲ့တော့ရာဇဝတ်မှုတွေအဲ့လိုဟိုနေ့တတူကဖြစ်လာတဲ့အချိန်ကြီးကနှိုင်းရှင်ပြီးတော့အခုဒေါက်ဆန်းစုကြည်တို့ NLD ဆိုရတက်လာတယ်အခုမန္တလေးတိုင်းမှာဆိုလဲဒေါက်တာဇော်ဝင်းမအောင်ဆောင်နေမန္တလေးတိုင်းအစိုးရဖွဲ့ရှိတယ်အဲ့တော့လူထုရွေးချယ်တဲ့အစိုးရတက်လာတဲ့အချိန်မှာပိုဆိုးလာတာလားအဲ့ဒါဘာကြောင့်ပါလဲရှင
်အဓိကတော့ဒီရာဇဝတ်မှုကျူးလွန်ကြတဲ့ဟာသူရအများစုကလူငယ်ဖြစ်နေစီ။နောက်ဒီလူငယ်များစုကလည်းကျွန်တော်ဒီစားတာကမူစီဝါတောက်တဲ့လူငယ်များလေးပဲဗျာ။အဲဆိုမင်းမျိုးမရင်မူစီဝါကတော်တော်ကိုလူလည်းကုကုနဲ့ဇီချူနာနဲ့ရရှိနေနေကြမှာရှိရပါတော့။ဒီမူစီဝါပြဿနာကဒီအရေးစိုးရလက်ထက်ကလေးကတီးချွာလာတာတခုပေါ့နော်။ဒီကျွန်တော်တို့အဲ့ဒီဒီစိုးရတက်လာတဲ့ပိုင်းမှာလည်းမန္တလေးမှာလည်းထိရောက်နေနေနိုင်ပါဘူး။
မန္တလေးမြို့မှာဒူးဆိုက်တွေနှိမ်နှင်းပေးရေး Safe Our Mandalay ဆိုတဲ့တောင်းဆိုလှုပ်ရှားမှုကိုမကြသေးခင်တည်င်းဘက်တွေအတွင်းကစတင်ခဲ့တာဖြစ်ပြီးပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့တိုင်းဝင်ကြီးချုပ်အပါအဝင်ရဲအာဏာပိုင်အဖွဲ့အစည်းတွေကိုတင်ပြသွားမှာဖြစ်တယ်လို့ကိုဝန်းကပြောပါရယ် လူငယ်တွေနဲ့ဆွေးနွေးပွဲစကားဝိုင်းမှာတော့ဒေါအောင်ဆန်းစုကြည်ကမန္တလေးအပါအဝင်မြန်မာနိုင်ငံတဝမ်းမှာရဲတပ်ဖွဲ့ကိုခင့်မိတဲ့နီးစနစ်တွေအတုံးဆောင်ပစ္စည်းတွေတက်ဆင်ပေးဖို့သူ့အနေနဲ့သဘောတူတယ်လို့ရဲတွေကိုတင်တန်းတွေပေးဖို့လဲလိုအပ်နေကြောင်းပြောသွားပါတယ် ကပ္ပလူဦးရေစစ်တမ်းအဖွဲ့ရဲ့2019ခုနှစ်စည်းရုံးစရာအရမန္တလေးမြို့မှာလူဦးရေ3000ကျော်နေထိုင်ပြီးလူဦးရေ4000ကျော်ရှိတဲ့ရန်ကုန်မြို့ပြင်မြန်မာနိုင်ငံမှာဒုတိယလူဦးရေအများဆုံးနေထိုင်တဲ့မြို့ကြီးဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြာမကြာတွေ့နေမြင်နေရပါတယ်။မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေမြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ300လောက်သေဆုံးခဲ့ရပါတယ်။အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လိုလိုပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအများပြည်သူတွေခီးတော်လာကြတဲ့ကုန်းကြောင်ရေကြောင်လေကြောင်ဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲ။ နောက်ခီးသွားတွေဘေးကင်းဖို့အတွက်အာနာပင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်တယ်လဲစတဲ့ခီးသွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့တိုင်းအလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါ အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ။စနေညတရိုက်လီလန်အစီအစဉ်မှာပါဝင်ဆွေးနွေးလူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ဖက်ကိုလှည့်အောင်ပါ။ရုရှားသမ္မတဗလဒီမီယာပူတင်ဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလဆန်နဲ့ဗိုလ်ထူးနေကတွေ့ဆုံခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ပိုင်းရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဆက်ဆံရေးဟာဆိုးရွားလာတဲ့အကြောင်းပြောဆိုနေတဲ့အချိန်မှာသမ္မတပူတင်ကဝန်ကြီးတီလဆန်နဲ့အခုဆိုတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရုရှားအစိုးရကစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးနေတာတွေရပ်တန့်ရေးစီယုံပြောဆိုဖို့မော်စကိုမြို့ကအင်္ဂါနေ့ကရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ဟာဗုဒ္ဓဟူးနေ့ကရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံအပြီးမှာသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားကယုံကြည်မှုအခြေအနေအထူးသဖြင့်စစ်ရေးအရဆက်ဆံမှုအခြေအနေဟာကောင်းမွန်လာခြင်းမရှိတဲ့အပြင်ပိုဆိုးဝါးလာနေကြောင်းရုရှားအစိုးရပိုင်းမီရ်ယုတ်တန်ဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတပူတင်ကပြောပါတယ်။စီးရီးယားအစိုးရကဓာတုလက်နက်တွေအသုံးပြုပြီးအရသားတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားလေတပ်အခြေစပ်စခန်းကိုအမေရိကန်တို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတပူတင်ကသူ့ရဲ့သဘောထားကိုအခုလိုပြောကြားခဲ့ပါတယ
်။ Как это реагировали союзники в Панаде? Все кивают как китайские болванчики.
NATO မှာဟာမိတ်နိုင်ငံတွေကဘယ်လိုတုံ့ပြန်ခဲ့ကြသလဲ။လူတွေကဘာမှမပြောဘဲအယုတ်တွေလိုခေါင်းငိတ်နေကြတာပါပဲ။စီးရီးယားစစ်တပ်ကဓာတုလက်နဲ့အသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားကဘယ်မှာလဲ။ဘာအထောက်အထားမှမရှိပါဘူး။ဒါပေမဲ့အမေရိကန်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်လိုက်တယ်ဆိုတာသိတာထင်ရှားပါတယ်
။နိုင်ငံရေးဝန်ကြီးတီလာဆန်ရုရှားနိုင်ငံရေးဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံတဲ့အချိန်မှာပဲသမ္မတပူတင်ရဲ့တွေ့ဆုံမေးမြန်းခန်းကိုရုရှားရုပ်သံတွေမှာပြသခဲ့တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ဆက်ဆံရေးဟာအနှိမ်ဆုံးအဆင့်ကိုရောက်နေကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တီလာဆန်ကတွေ့ဆုံမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောကြားပါတယ
် We just came from a productive meeting as you heard Foreign Minister Lavrov mentioned of about 2 hours
နိုင်ငံရဲ့ဝန်ကြီး Lavrov ပြောခဲ့သလိုပဲကျွန်တော်တို့နှစ်ဦးဟာသမ္မတဗလာဒီမာပူတင်နဲ့အခုပဲ2နာရီလောက်တွေ့ဆုံပြီးအကျိုးဖြစ်ထွန်းစဉ်မဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါတယ်လက်ရှိအမေရိကန်ရုရှားဆက်ဆံရေးအခြေအနေကိုကျွန်တော်ပွင့်ပွင့်လင်းလင်းဆွေးနွေးကြပါတယ်လက်ရှိနှစ်နိုင်ငံဆက်ဆံရေးနဲ့ယုံကြည်မှုအခြေအနေဟာအနိုင်ဆုံးအခြေအနေကိုရောက်ရှိနေတယ်ဆိုတာကျွန်တော်ပြောခဲ့ပါတယ်။ကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံကြားမှာအခုလိုဆက်ဆံရေးပုံစံမျိုးမရှိသေးပါဘူး
။ဆွေးနွေးမှုအတွင်းနှစ်နိုင်ငံအကြားသဘောတူညီမှုရရှိခဲ့တဲ့ကိစ္စရပ်တွေကိုလည်းဝန်ကြီးတီလာဆန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ Specifically we both believe in a unified and stable Syria and we agree we want to deny
အထူးသဖြင့်ဆီးရီးယားနိုင်ငံဟာညညွတ်ပြီးတည်ငြိမ်မှုဆီးရီးယားတိုင်းပြည်တစ်ခုဖြစ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။ကျွန်တော်နှစ်နိုင်ငံစလုံးကိုတိုက်ခိုက်လို့ရက်အကြံဖက်သမားတွေရက်တိလှုပ်ရှားခွင့်မပေးရကိုလည်းကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်မရှိရေးကိုလည်းကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။
ရုရှားအမေရိကန်ဆက်ဆံရေးမှာအဖူထိဖြစ်နေတဲ့ကိစ္စရအများပြားရှိနေတဲ့အထက်မနစ်နိုမာလာအတွင်းကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့အခုနောက်ဆုံးစီးရီးယားမှာဖြစ်သွားခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်တဲ့ကိစ္စတွေလည်းပါဝင်ပါတယ်အဲ့ဒီလိုအရေးပါတဲ့ကိစ္စရပ်တွေမှာအမေရိကန်တို့ဘက်ကစကားအဖြစ်ပြောဆိုနေတာမျိုးမဟုတ်ဘဲတက်တဲ့အထောက်အထားနဲ့ပြဖို့လိုအပ်ကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျေလာဖရော့ကလည်းပူတွဲသတင်းစာရှင်းလင်းမှုအတွင်းစကားပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ
် I can only say once again that just as in the case for the so-called Russian hackers
ရုရှားနိုင်ငံကကွန်ပျူတာတွေထဲထိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူတဲ့ hacker တွေလို့ဆိုတဲ့သူတွေကိစ္စစီးရီးယားနိုင်ငံကဓာတုလက်နက်ကိစ္စတွေမှာစကားအဖြစ်ပြောနေတာတဲ့ခိုင်မာတဲ့အထောက်အထားတွေကိုသူတို့အနေနဲ့မြင်တွေ့လို့ကြောင်းအခုအချိန်ထိတော့အချက်အလက်တွေသူတို့အနေနဲ့မတွေ့ရသေးကြောင်းစီးရီးယားနိုင်ငံကိစ္စကိုသူ့အနေနဲ့မိမောင်းထိုးပြီးထပ်ပြောလိုကြောင်းရုရှားနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်စီးရီးယားနိုင်ငံကတရားဝင်အစိုးရရဲ့ဖိတ်ကြားချက်အရကူညီလှုံ့ဆော်ပေးနေခြင်းဖြစ်ကြောင်းဒီနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုကိုခံထားရတဲ့နိုင်ငံမဟုတ်ကြောင်းရုရှားနိုင်ငံဟာအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတာဖြစ်ကြောင်းစီးရီးယားအစိုးရကို ISIS နဲ့ El Nusra တပ်ဦးတို့ကဝါမျိုးမသွားရေးဟန်တားဖို့ရုရှားမှာတာဝန်ရှိကြောင်းဝန်ကြီးလာဖရော့ကပြောသွားတာဖြစ်ပါတယ်အမေရိကန်အစိုးရထံကဒွိဟဖြစ်စေတဲ့ရှေ့နောက်မကြီးတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကမေးစရာတွေအများကြီးရှိနေကြောင်းဒါအပြင်သမ္မတဒေါ်နယ်ထရမ့်ရဲ့အဓိကယူရချက်ဟာဘာဖြစ်တယ်ဆိုတာကိုလည်းရုရှားအစိုးရအနေနဲ့သိရှိဖို့လိုအပ်ကြောင်းပထမဆုံးအကြိမ်ပြုလုပ်တဲ့နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့တွေ့ဆုံမှုအတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေလာဖရော့ကပြောကြားခဲ့ပါတယ်နိုင်ငံအကြားသိတာနဲ့မတူညီမှုတွေရှိနေတယ်ဆိုတာကိုဝန်ကြီးတီလာဆန်ကဝန်ခံပြောကြားပေမဲ့ရုရှားအစိုးရနဲ့ပွင့်လင်းတဲ့အပြန်အလှန်ဆက်ဆံရေးထားရှိလိုကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်တော်ရှိမြတ်ခင်ဗျာအခုဆိုရင်တကြံအကျိုးကာလအကျိုးနည်းကိုဆင်နွှဲကြဖို့ပြင်ဆင်နေတော့ပဲထင်ပါတယ်မြန်မာနိုင်ငံမှာအကျိုးနည်းအတွက် VOA ဝိုင်းတော်သားတွေကလည်းတည်တချင်းတပုတ်နဲ့အလွမ်းပြေလက်ဆောင်ပါလိုပါတယ်တည်တန့်ချင်းတက်မြတ်စုတည်ဆူထားတဲ့မြူမုံဝေကင်းဆိုတဲ့တကြံတီးလေးနဲ့တင်ဆက်လိုက်ပါတယ်နားဆင်ကြပါခင်ဗျာ
မြူမောင်ဝေကင်းငွေအစင်းဆန္ဒပြည်တော်တိုင်းမြန်ပြည်ငြိမ်းချမ်းအောင်စုတုန်ခါရေးအေးစီကြောင်းလောင်းတဲ့လုံမေထူးထူးကဲကဲလှကြပါစေမြူမောင်ဝေကင်းငွေအစင်းဆန္ဒပြည်တော်တိုင်းမြန်ပြည်ငြိမ်းချမ်းအောင်စုသုံးခါရေးအေးစီကြောင်းလောင်းတဲ့လုံမေထူးကဲကဲလှကြပါစေအစဉ်ပြေမြင်ရသူချီနူးလောက်ပေးတန်တာချုံမြများဆူတင်းလေးတွေမန်းမြူတို့ရဲ့ဘုံနဲ့ဤတွေရင်ကျေးတွေမနစ်ကပဲလောင်းခဲ့တာတွေအင်းအင်းမြများမမေ့တဲ့တိုင်းပေเทียนมีเมียดูจีนูหลอกเปตันดาชูญะญะสุติลีฤมันอยู่ดูเยกုံเนอีบียินจีดูฤมะนิกาเวลาวเกราฤตีเมียญะมะเมเรนายเปเตยะนี่ชวยพัมมะรอกที่ด้วยยวยเนติชินเมียญะงาตะเรเมวินงานมองลองเนยีบีบยาวีกว่าเป็นเส้นบะเมသင်ပြန်ပြန်ရွှေပန်းရောက်ကြည့်တွေ့ရဲ့နေဆင်မြဲမြန်ငါလှတဲ့မေဝင်ငန်းမောင်းကိုလောင်းနေရင်ပြေးပြောင်းမေกว่าသင်စင်ပါမယ်ဒီရေပွဲ
တော်ရရှင်အားလုံးဆွေလန်းချမ်းမြေ့ကြပါစေခင်ဗျာ VOA American အတန်ရဲ့ကြာတာရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တော်စင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပတိနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49ရို့အပြင်လိုင်းလက်မီတာ190 kHz 1595လို့ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုနာရီခွဲဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်လေးနဲ့အတူ
မြစ်ဆုံကိုအခုဒီလေပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီကော်မတီဖွဲ့လိုက်တာကိုလည်းစိတ်ဝင်တစားနဲ့စောင့်ကြည့်နေကြပါတယ်ဗျာ
လက်ဘရောင်
းမြမအကြီးတုံးသက်ချက်အစီအစဉ်မှာနားဆင်ကြဖို့ရှိပါတယ်ဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုမူလအပေါ်မပြတ်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီ Japan Times သတင်းစာထဲမှာ Dawn San Suu Kyi Another Time တစ်နှစ်ဆိုတဲ့ခေါင်းစဉ်နဲ့အရိရအပေါ်ရေးသားထားပါတယ်။လူတုကအစိုးရကိုကြောက်စရာမလိုတော့ခြင်းဟာတွတ်တက်မှုကြီးတရားဖြစ်တယ်လို့အာနာယူလာတဲ့သတင်းတစ်နှစ်မှာ Dawn San Suu Kyi ကရုပ်မြင်သံကြားတစ်ဆင့်မင်ကွန်းပြောကြားသွားပါတယ်။ဒါပေမဲ့သူကအခက်အခဲအများကြီးရင်ဆိုင်နေရဆဲဖြစ်ပြီးပြုပြင်ပြောင်းလဲမှုတွေဟာမျောလင့်တာတွေနဲ့နှိကွေးခဲ့တယ်ဆိုတာလဲဝန်ခံသွားပါတယ်။တိုင်းရင်းသားလက်နက်ကိုင်တချို့အပြစ်ခတ်ရဆဲရေးကိုလက်မှတ်ရေးထိုးထားကြပြီးဖြစ်ပါတယ်။သို့တော်လည်းရှမ်းပြည်ဘက်မှာတော့စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါတချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်လို့လည်းနိုင်ငံတကာဖိအားပေးမှုတွေကိုသူရင်ဆိုင်နေရပါတယ်ဒီနေရာမှာဒေါင်ဆန်းစုကြီးဟာစစ်တပ်ကိုမထိန်ချုပ်နိုင်ဘူးဆိုတဲ့သဘောပေါ်လွင်ထင်ရှားနေပါတယ်စစ်တပ်ဟာဒီမိုကရေစီအသွင်ကူးပြောင်းရေးအမြင့်တွေဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိုမဆန့်ကျင်သင့်ပါဘူးနှစ်90ရွေးရင်းနေခဲ့တဲ့စီးပွားရေးပြန်လဲတိဆောက်ဖို့လဲအပြင်းထန်အထုသင့်ပါတယ်စီးပွားရေးတိုးတက်မှုအကျိုးမခံစားရရင်ပြည်သူတွေမကြေမနက်ဖြစ်လာပြီးအစိုးရရဲ့အာဏာအခြေခံအပြော့သွားနိုင်ပါတယ်စီးပွားရေးမတိုးတက်ရတဲ့အကြောင်းရင်းတစ်ခုကတော့စွန့်ရင်လုံလောက်မှုကိုမဖြစ်စည်းဖြစ်နိုင်ရေးပဲဖြစ်ပါတယ်လောလောဆယ်အကုတ်နေရတဲ့ရေအားလျှက်စစ်စွန့်ရင်ဒီထက်ထွေပြတဲ့စွန့်ရင်အရင်မြစ်တွေကိုရှားဖွေသင့်ပါတယ်ဧပြီလ1ရက်နေ့ရွေးကောက်ပွဲမှာအမှတ်120ရောက်ရှင်ပြိုင်တာစစ်နေရပဲအနိုင်ရရှိခဲ့ပါတယ်။ဒါဟာလဲစီးပွားရေးအမျိုးသားပြန်လဲသစ်မြတ်ရေးမူဝါဒတွေကိုရှင်းရှင်းလင်းလင်းလုပ်သိမိဆိုတာပြသကြတာပဲဖြစ်ပါတယ်။ဂျပန်အပန်ဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းမြန်မာနိုင်ငံကိုအကူအညီတွေဆက်လက်ချက်ထွင်ပေးသွားသင့်တယ်လို့យေသားထားပါတယ်ခင်ဗျာ။မြန်မာလက်သမားတွေကိုကျွေးမြီထောင်ချောက်ကကယ်တင်ရေးဆိုတဲ့ကောင်းစဉ်နဲ့ The Economist မှာយေသားထားတာကိုဆက်လက်တင်ပြလိုပါတယ်။မြန်မာလက်သမားတွေဟာစိုက်ပျိုးရေးဇယိတ်ဆိုပြီးလက်ထုံကရိယာဝယ်ဖို့မြင်ငှားဖို့ငွေချေးပြီးသီးနှံပေါ်ချိန်မှာပြန်ဆက်ခဲ့ရပါတယ်။ဆယ်စုနှစ်နဲ့ချီပြီးအထူးကြံဖြစ်နေကြရတဲ့ဆေးအစွဲလက်ထက်တုန်းကလက်သမားတွေဟာမြမစိုက်ပျိုးရေးဘဏ်ကချေးယူရပါတယ်။ဒါပေမဲ့အနည်းငယ်မျှသာချေးယူရရှိနိုင်ပြီးနှစ်ချေချင်းနှခွင့်လည်းမရှိခဲ့ပါဘူး။ဒါဟာလက်သမားတွေအတွက်အတားအဆီးနှစ်ရက်ဖြစ်စေခဲ့ပါတယ်။ပထမတစ်ရက်ကတော့ချင်းငွေအလုံးလောက်မရလို့တရားမဝင်ငွေတို့ချီစားတဲ့သူတွေစီကိုလက်သမားတွေရောက်ရှိသွားပါတယ်။နောက်တစ်ခုကတော့အထွက်တူကွဲပြားသီးနှံတွေကိုစိုက်ပျိုးနှံခြင်းမရှိတာပဲဖြစ်ပါတယ်။အခုခါမှာအခြေအနေဟာဖြည်းဖြည်းချင်းတိုးတက်လာနေပါပြီ။အခုရှိလာတဲ့အဖေးစားငွေချေးလုပ်ငန်းဟာတောင်သူလယ်သမားတို့အကြမ်းမှာပုဂ္ဂလိကငွေတို့ချိစားသူတွေကိုကြော်တက်သွားခဲ့ပါပြီ။သို့တော်လည်းမြမလူဦးရေသန်း90ကျော်ထက်မှာဒီအဖေးစားငွေချေးလုပ်ငန်းကိုချင့်ကပ်နိုင်သူဟာနှစ်သန်းခွဲလောက်ပဲရှိတယ်ဆိုတာမမေ့သင့်ပါဘူး။ငွေစားအသုံးပြုမှုကတော့မြမကြေလက်မှာနှစ်ပေါင်းများစွာဆက်လက်ပြီးအဓိကကျနေဦးမှာပါ။ကမ္ဘာပေါ်နဲ့ဂျပန်တို့ရဲ့အကူအညီနဲ့ဒီဘဏ်လုပ်ငန်းတွေခင်မီရဲ့အစီအစဉ်ဖြစ်လာအောင်လုပ်ဖို့ကတော့မျိုးဆက်ဆက်လောက်တော့လုပ်လိမ့်ဦးမယ်လို့យေသားထားပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြည့်ဖို့ some one apostrophe s someone's ga lu tu tiao ye shoes shoes ga phana so ro sakai thun ye long kao thebe ga lu tu u tiao ye phana ku phi bo bo idiom thebe ga ro chima ro myima ma lu tu u ye che ya ku pi nai aw lou pho ne sin du de lo so ya ma ba di thong ne pat de lo george group pi de upma ko na sin chi ja ya aw
the new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state.
Jang Osiya atika ro, Jang Osiya hong ye chiya go lai mi nai mo atoli joza ya o me. Junoro jang ha pine ma taitan siwin jang dui ne pa ni da go bia lu di bi ya ba de. U ma go nao da khao na sin chi ja ya ao.
The new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state. To fill someone's shoes.
ဒေါ်လာဒန်စီစဉ်တင်ဆက်နေတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒေါ်အောင်ဆန်းစုကြည်ရဲ့အခုတွားရောက်တော့မယ့်တရုတ်ခီးစဉ်အတွင်းမှာမြစ်စုံရေကတာတန်မန်စီမန်ဂရင်းနဲ့ပတ်သက်လို့အဖြေတစ်စုံတရာထွက်ပေါ်လာလိမ့်မယ်လို့ပြည်သူတွေကမျှော်လင့်နေကြပါတယ်နှစ်ဖက်အကျ
ကျွန်တော်ဒီကနေ့ဆရာကြီးနဲ့ဆရာမကိုမိခင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်။ရွန်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဖြီးသွားမှာဖြစ်ပါတယ်။ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်။ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်။အပြင်းထန်ကန့်ကွက်ခဲ့ကြတယ်။စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးက။အစိုးရကောင်ကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကျင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့သဘောထားကလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဆုံးကျွန်တော်အဲ့ဒါကိုသိကျင်ပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအချိန်နှင်းမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မြင့်ထင်ပါသားခင်ဗျာ
။အများစုကတော့တိတ်ခဲတဲ့ဝင်ဝင်တော့သိမဲ့ပုံမရှိပါဘူး။ဒါပေမဲ့ဒေါက်တာထွန်းလွင်တို့ဒေါ်ဒေဝီတန်းစင်တို့လို့တဘာဝပေါင်းလို့နေတဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသက်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကတုံ့တက်ထားတယ်။ဒါကတော့ပြည်သူလူထုကအများကြီးလေးလာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မို့လို့ပြည်ပချာချာမသိဘူးလို့တော့ပြောလို့မရပါခင်ဗျာ။ဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှကန့်ကွက်ကြတာလို့မြင်ပါတယ
်။ဟုတ်ကဲ့သဘောပတ်ဝန်းကျင်အချင်းတော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့ဒီကြပါရဲ့ဒါမဲ့စီးပွားရေးအများဆုံးကိုတော့လူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွန့်အင်လူအချက်အတွက်တတိယဒေသအဖြစ်ထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ဘက်ကထောက်ပြတာလည်းတွေ့လာပါတယ်ဆရာကိုင်းတို့မြန်မာတွေရမယ်ဘာညာဆိုတော့အဲ့ဒါကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါဦ
းအဲတော့ကနားလည်ကြပါတယ်ဗျဟိုခွဲဝေခံစားမယ်မှညာတို့အချိုးအစားလည်းမြန်မာနိုင်ငံအတွက်ကအင်တာမန့်နဲတယ်ပေါ့နော်အဲ့ဒီအပေါ်မှာလည်းစိတ်ကြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ်အကျိုးမြတ်ခွဲဝေခံစားမှုလည်းနဲတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အတိတော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာဆက်ကျော်စောရဲ့သဘောထားလည်းသိကြပါတယ
်ကျမကတော့ဟိုပြည်သူလူထုကိုအပြစ်မတင်ဘူးဘာဖြစ်လို့လဲဆိုတော့ဖြောက်ဗမာပြည်ရဲ့တရားစာတတ်ပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရသားနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအနေအောက်မှာဗမာပြည်သူတွေကတော်ရုံတိုင်ရုံမယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံတယ် NLD အစိုးရကတက်လာပြီးတဲ့နောက်ကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြစ်ညာမြစ်ပွားဆိုပြီးတော့သူကအဲ့လိုနာမည်တွေနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘယ်လောက်အကောင်းကဘယ်လောက်ကိုကဘယ်လောက်ရမယ်ကိုကဘယ်လောက်ပေးရမယ်ဆိုတာ 问问连连的天上面那气短恰恰没事情怎么入比如拿来买双气话吧怎么入比如如啊高温水切他把你们
好的小姐们哎呀我老老人嘛哎多少都跟他叫做别人虽然他分析比他的公司去那个不老娘是呀吧别看哎呀是一个别人保持了那么没有脸
这个我本来我不变变没说特别见的会他家古的比如说比较的你说我啊哭的来比如说新闻咱们心里的这张目录哎我们的回来家古的新闻的咱们的上级你家吧这样
来不让给什么装上司机过来把我们比如说路上改变没其他跟你要是没进来家不怎么样如果我不录起来那路是要东三米完了是要
OK Jenny Simangina Patabiro, Genoa Publica Miero, Tonson Suchi, Tunta Tare, Robota, Toro Kamar, Eddie Simangi, Pa Robot, and Accounted Pome Solution, Napan Yatare, Chimu Numa, Chivare, Tonson Suchi, Arabiva, Manganaga, Ami, Perico, the Tiamesure, and Nubakani Giro, Yati Giroma, Sinsara, Miara. Miso Simangina, Tonson Suchi, Sinare Kama, Genova.我的亲啊，苏阿姐递给了格里古沃苏拉牛，古泰迪身上面出现，哎，这种啊，他不多的，你妈不个苏阿爷留的也最一千的，我来泰身上最起码的，哎，我不得讲嘛，有了，啊，怎么别的嘞？比如年一嘛，别的留的个乔毛青椒都不多的牛出现，我不得讲呀，这亚文也拉苏拉牛跑的，他牛个都是身上面出了钱咯。你送给他体验没得牛奶嘛的呀
？OK， 就拿来，俺来我来买去嘛。你妈比比如也，公路也渐渐的又把嘛他修的多哈，找来修吧嘞。这这边的又过明个那个时候哈，你妈那个嘛洗手呀、洗手洗啊，那明目别个嘞路，哎呀，我平常有比较没出多来路明的家吧嘞。哎，这啥个？蛮的呀，自己也看嘛，别别买买，请你喜欢了多少叫做，对方个哦，你都不老主张么喜欢嘞，别嘞么，呀，你们吃了不转？
哦，这么好的路面呢，我叫啥啦？哦，丢你嘞，都都多被老老的那个你嘛，年年呀不离不开的事业是吧？蛮的，对呀嘞，哎咯，都孟家啦嘞，就地大嘞嘛，都罗伢嘞是啦嘞，都对吧嘞，哎咯。他们这么多不马皮族的都蒙的出来的地，我说嘞，第二块个不马皮族的接触点的啊，是的，不老蒙蒙这么多不马皮族呀，那么薄的。他们家了就巴克山啊，地这么一年非常好的，一年呀，超要股稳当的啊。你看，我拉萨个莫斯科和尼尼乌出路线嘞，把嘞第二个我超他带有贼容易的窟窿我维修给他，这么多不马皮族的，这老没一十步，这老。某妹妹都刚过完，我开家务。第一在他丢个基础当的嘛对嘞，哦，这路不干嘞，阿妈的事嘞，这路也西外龙安的嘛，这路也西外龙安的秋也，有点有才的，大文有武，阿内嘞哦嘛，这路也阿内这点嘞偏阿没啥，这路都不保的。我妈比如的看啥呀了，我嘞这路拿来的，把铁路也是咯，这路那个的咖啡啊啥龙啊嘞。都是南洋的东国呀东尼的呢这帮公尼的都是为了开家的。这帮人都是拿来买的算拿来的。而我妈地图的巴黎我们见了你的嘞巴黎我看上你的嘞巴黎被马踢开你的巴黎被马把嘞江家不洗的不玩不洗的。他有的路的皮皮下比较这皮皮上来的不敢杀的路妈妈呗。啊哭来跟人家交皮皮嘛。马里江路吧，路嘛，对吧？都让我太太问问你了呗。哎呦，那个路呗，多这车你呀的嘛，对吧？这皮皮多多多多问比较，地大干路路呢，十三月高峰，地大干路路你看哪样呀？地大干路路也，啊，车干西坡也多面老，这皮皮就咋比路不多嘞？天啊啦呗。
好的，哎，一看白马是路，哎，这皮皮多问烂的，第二月多问烂不过哦。一看地大干的也多不了哦，白路家娃嘞，下说到那着，哈哈滴滴对个呀嘞，小卷面，那从一看地大干的也第二不多不了，走路也就边富瑞江，就比龙岗的路白路，那人家标标来路天马了些，家没有了。
在那地的老地了，我地大干的也多不了个，这什么标来的吧？这又不个标来的，除非么嘞？阿龙，你咋面大老傲慢哩？ ပြင်းနဲ့လောက်အောင်လေသူ့ဘက်ကကြောင်းနေတယ်လို့ကျွန်တော်တို့မကြားမိပါဘူးအဲ့တော့ဒေသခံတွေကလည်းအခုထိတော့ဒီဥပမာသဘောထားကြောင်းတာမတွေ့သေးပါဘူးဗျရခိုင်နယ်မှာမကပါဘူးအဲဟိုသဘောတော့အပိတ်ချင်းသကောင်းပဲမှာပဲဖြစ်ဖြစ်လက်ပောင်းမှာပဲဖြစ်ဖြစ်ဒေသခံတွေကသဘောထားကြောင်းတာတော့ကျွန်တော်မကြားပါဘူ
းအနောက်သူစောရဆရာပြောတော့တယ်တရားဥပဒေအရကျူးစွန်နေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contractor တရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့ကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူထုကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူထုအကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်အဲ့ဒီအချိန်တွေကပြန်ပြင်းနိုင်မယ်ထင်ပါလားဆရာဒီခါမှာ
အဲ့ဒီကတချင်ကပွင့်လင်းမြင်လာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေအခုထိတော့အဲ့ဒီတုန်းကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လင်းလင်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတော့တန်တရားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာမလို့ဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလိုပါဘူး။အဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရားဝင်နေတုန်းပါပဲအဲ့ဒီတုန်းကလက်မှတ်ထိုးသူတွေကလူထုကိုကိုစားပြုသလားဆိုတာတော့အဲ့ဒီတုန်းကအုပ်ချုပ်ရေးအစိုးရကထိုးခဲ့တာပါပဲဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာလို့ကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါအောင်ဆန်းစုရဲ့ဒီခရီးစဉ်အတွင်းမှာအတိကမြစ်ဆုံအပါဝင်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်လဲထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းတွေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးရပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်လက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကိုလည်းသူကပြောရရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပတော်ကော်မရှင်တော့ကလိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကောပမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မယ်နိုင်ငံတစ်ခုကိုရှာတွေ့နိုင်မယ်လို့ကျွန်မကတော့ထင်နေပါတယ
်ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခရီးစဉ်ကအ
ဲကျွန်တော်ကတော့ဒေါက်တာစုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြေဆုံကသူ့အတွက်တော့အဓိကတော့မကြပါဘူး။သူမြေဆုံကိုလက်လျှော့လိုက်မယ်ဆိုရင်သူအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးကျယ်ကျယ်ရနိုင်ပါလိမ့်မယ်။တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ကျူကူမင်းအဝေးကြီးကားလမ်းတွေယထာလမ်းတွေပိုက်လိုင်းတွေပင်လယ်စိတ်ကမ်းတွေဓာရီနဲ့မြေဆုံနဲ့တရုတ်ဘက်ကလေလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါရဗျာ
သောရရှိမြခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပွင့်လင်းမြင်သာရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီလိုပါအစီအစဉ်ကိုဒီမှရင်ဒီကုန်းချလိုက်ပါရစေ
ဒါကတော့မြစ်စုံရီကတာစီမံကိန်းအနာဂတ်အခြေအနေကိုဥကြော်တန်တာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။အခုတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့1990ပြည့်နှစ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မြင်းပြားလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့ဦးထွန်းဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဘာကြီးခဲ့ပါကိုယ်ကျက်စာနေကြတဲ့ချီသတော်ဝါရည်တွေ့မရအနန္တချိပါသည်ထိုအထေးမှာလူဘဝကိုရရှိနိုင်ဖို့အလွင်ခက်ခဲသည့်ဒုံလဘဖြစ်ပါသည်ထိုရသောလူဘဝဟာအကြောင်းသဘောတရားဓမ္မကြောင့်အကျိုးဖြစ်ပေါ်လာရသည်ပဋိစ္စသမုပ္ပါဒ်တွေ့ရဟက်ဖြစ်ပါသည်ကောင်းဒီအလုံးကိုကုသိုလ်ကံဆိုပါသည်မကောင်းဒီအလုံးကိုအကုသိုလ်ကံဆိုပါသည်ကောင်းဒီအလုံးကိုသူများမခိုင်းစေတာဝန်မပေးကိုယ်တိုင်အပြစ်ပညာဖြင့်လောက်တာကမှန်စွာသိမြင်ခြင်းဖြစ်ပါသည်
မကောင်းတဲ့အလုပ်ကိုလုံးအလုံးမှာလေးပေအာနာချီသူကတာဝန်မပေးဘေးသူကိုယ်တိုင်လုပ်တာကအဆိုးဆုံးအပြည့်အကြီးဆုံးဖြစ်ပါစေမကောင်းတဲ့ဖက်မှာမိမိကိုယ်ဤအကျိုးတစ်ခုကြီးအတွက်လိုချင်တတ်မဲ့ပြီးလုပ်တဲ့အလုပ်ကိုလောဘတဏ္ဍာကဥချောင်းတယ်အမှန်မသိအောင်ဖုံးထားတာကအဝိဇ္ဇာမောဟဖြစ်ပါလေအမှန်ကိုသိတာကဝိဇ္ဇာပညာဖြစ်ပါလေမမြင်အောင်ဖုံးထားတဲ့မောဟကြောင့်ဒေါသမာမာနထောင်ရွက်ခြင်းသူတစ်ပါးပေါ်မှာမနာလိုဝန်တိုခြင်းညှုံးစုစောင်းမြောင်းနုကဆီဆိုတယ်ရာဒီဒုက္ခပြင်းနဲ့တို့ဖြင့်ပြစ်တဲ့တိရာဇဝဲအကြီးကြီးကိုဖြစ်လာရလေကောင်းဒီအလုတ်ဖဲမှာတော့အမှန်ကိုသိလို့အမှန်ကိုကြံလေအမှန်ကိုပြောအမှန်ကိုလုံးမှန်သောအတွင်းမွေးဝင်ရေကိုလှုပ်ရှားအမှန်ကိုကြိုးစားအမှန်တကြီးကိုအပြေထားအမှန်တင်ညင်မှုသမာဓိကိုရလာတယ်လူသားချင်းချင်းကိုကသူ့ကိုချစ်ခင်သူကကိုကိုချစ်ခင်မွေးမိခင်အရင်ကသားသမီးအရင်များကိုချစ်ခင်တယ်လို့ပဲအချင်းချင်းချစ်ခင်ကိုဝေမုံချီမချီချစ်ခင်မြေကြီးပေါ်မှာမွေးလာသူအချင်းချင်းစာဝတ်နေရင်မှာစေတနာကံမှန်မိတ္တာအစီအမံလူလူအချင်းချင်းဒန်းသူရေသူပေါင်းတွင်အပြန်အလှန်ကျေးဇူးပြုကြမည်ဆိုရင်ယခုလူဘဝလူရွာလူပြေမာပေးဖြစ်ဖြစ်နောင်ဘဝသင်တရားဆက်ဆက်မာပေးဖြစ်ဖြစ်ဟိုစိတ်မပြာချမ်းသာဒုက္ခငြိမ်းချမ်းသာယာမှုကိုရရှိနိုင်ရပါလိမ့်မယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့တူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုနားဆင်နေမြရလိုက်သူတွေအတွက်မနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 15.115 နဲ့လိုင်းဒိုမီတာ24 kHz 12.23 ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA American တိုင်းရဲ့ဂျာတာပရီနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တည်သင်းတောင်းဆိုကြခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဆက်သွယ်နိုင်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်သမ္မတဒိုနယ်ထရမ့်ကအီဂျစ်သမ္မတအဗ်ဒယ်ဖက်ဒါအယ်စီစီကိုမကြာသေးခင်ကပဲအင်ဘီရိုမှာလက်ခံတွေ့ဆုံခဲ့ပါတယ်အရှေ့လေပိုင်းဒေသမှာအီဂျစ်နိုင်ငံကိုအစင်လာရတည်ငြိမ်တဲ့နိုင်ငံတစ်ခုအဖြစ်နဲ့ရောယုံကြည်အားကိုးရတဲ့မဟာမိတ်နိုင်ငံတစ်ခုအဖြစ်နဲ့ပါအမေရိကန်ကအတိအမှတ်ပြုထားတာပါအီဂျစ်သမ္မတ LCC ကိုကျွန်တော်တို့အပြည့်အဝထောက်ခံပါတယ်အလွန်ခက်ခဲတဲ့အခြေအနေတွေမှာသူဟာအန်အောဝယ်ကောင်းလောက်အောင်လှုပ်ဆောင်ခဲ့ပါတယ်အီဂျစ်နိုင်ငံနဲ့အီဂျစ်ပြည်သူတွေရဲ့နောက်မှာကျွန်တော်တို့မမမမရက်နေပါတယ်လို့သမ္မတထရမ့်ကပြောပါတယ်အီဂျစ်နိုင်ငံမှာလုံခြုံတည်ငြိမ်အေးချမ်းမှုရှိပြီးတာယာဝါပြောစီဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာအလေးနက်ပေးထားတဲ့ကတိတွေအတိုင်းဆက်လက်လှုပ်ဆောင်သွားမယ်လို့သမ္မတထရန့်ကသမ္မတနှုတ်ဦးတွေ့ဆုံပွဲအတွင်းထပ်လောင်းကတိပြုခဲ့ပါတယ်။2014ခုနှစ်မှာသမ္မတတာဝန်ကိုစယူခဲ့ပြီးနောက်အီဂျစ်သမ္မတ LCC ဟာအတင်းဆောင်မခံတဲ့ကိစ္စရပ်တွေမှာရဲရဲဝံ့ဝံ့လုပ်ခဲ့တဲ့ဖြစ်ရပ်တွေအတော်လေးရှိခဲ့ပါတယ်။အဲ့ဒီတည်းမှာအစ္စလမ်ဘာသာရေးဆိုင်ရာဟောပြောရေးသားချက်တွေကိုအစွန်းမရောက်အောင်ပြုပြင်ကြဖို့ သမိုင်းတွင်နဲ့စီးပွားရေးပြည်ပြင်ပြောင်းလဲရေးနဲ့ဒေသတွင်းခေါင်းဆောင်မှုနေရာကိုပြန်လည်ရယူနိုင်ရေးကြိုးပမ်းနိုင်ဖို့လွှန့်ဆော်ခဲ့ပါတယ်။အီဂျစ်နိုင်ငံရဲ့ဆိုင်းနှံကျွန်းဆက်မှာနှိရှေကြာလှုပ်ရှားချင်းချောက်နေတဲ့အကြမ်းဖက်မှုပပျောက်ရေးစစ်ဆင်ရေးမှာလည်းအီဂျစ်သမ္မတ LCC ကဦးဆောင်ခဲ့ပါတယ်။သမ္မတ LCC ရဲ့ဒီလိုကြိုးပမ်းမှုအားလုံးကိုအမေရိကန်ပြည်ထောင်စုကပံ့ပိုးနိုင်ဖို့နီးလန်းရှာနေပါတယ်။သမိုင်းကြောင်းအရကြည့်ရင်အမေရိကန်အီဂျစ်နိုင်ငံဆက်ဆံရေးဟာလုံခြုံရေးဆိုင်ရာကိစ္စတွေပေါ်အခြေခံခဲ့တာပါ။နောက်မှလည်းအီဂျစ်နဲ့ဆက်ဆံရေးမှာဒီလုံခြုံရေးကိစ္စကအဓိကအစိမ့်ပိုင်းဖြစ်ဆက်လက်တည်ရှိနေအောင်မှာပါလို့အင်ပီရောအကြီးတန်းအရာရှိတဦးကပြောပါရယ်အမေရိကန်နဲ့အီဂျစ်နှစ်ဖက်စစ်တပ်ကြားနှိစက်တဲ့ဆက်ဆံရေးတွေတိစောက်ခဲ့ပြီးအီဂျစ်စစ်အရာရှိတွေကိုအမေရိကန်ကလေးကျင့်တင်ကြားပေးခဲ့ပါရယ်အကြမ်းဖက်မှုတိုက်ဖျက်ရေးမှာစစ်ရေးနိုင်ငံရေးစီးပွားရေးကဏ္ဍပေါင်းစုံကနေကျယ်ပြန့်တဲ့ချင်းကပ်မှုမျိုးနဲ့လှုပ်ဆောင်လို့တဲ့သမရ LCC ရဲ့ရည်မှန်းချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံတယ်ဆိုပေမဲ့အမေရိကန်အီဂျစ်နှစ်နိုင်ငံကြားစီးပွားကုန်သွယ်မှုမှာပိုပြီးတိုးမြှင့်လှုပ်ဆောင်သွားဖို့သမ္မတထရန့်ကလိုလားနေတာပါပိုမိုတည်ငြိမ်ရေးနဲ့အားကောင်းတဲ့စီးပွားရေးရှိလာအောင်လှုပ်ဆောင်ခြင်းကသာအီဂျစ်ရဲ့ရေရှည်တည်ငြိမ်ရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်ပါတယ်တကယ်တော့အီဂျစ်နိုင်ငံမှာလိုအပ်တဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုအစီအစဉ်တွေကိုအစပြုခဲ့ပါပြီအဲ့ဒီအစီအစဉ်တွေအတိုင်းအပြည့်အဝအကောင့်တွေဖော်နိုင်ခဲ့မယ်ဆိုရင်အီဂျစ်ရဲ့စီးပွားရေးတောင့်တင်းလှမှာဖြစ်ပါတယ်စီဝါရေးအတွင်ကူးပြောင်းတဲ့ကာလမှာအခက်အခဲတွေကြုံရမှာမှန်ပေမဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေအတိုင်းလှုပ်သွားမယ်ဆိုရင်အီဂျစ်နိုင်ငံဟာပိုပြီးအင်အားတောင့်တင်းတဲ့နိုင်ငံဖြစ်လာမယ်လို့အစိုးရအစိုးရအရာရှိတူကပြောပါတယ်အကြမ်းဖက်မှုတွေကိုကျွန်တော်တို့တိုက်ဖျက်ရပါလိမ့်မယ်ကျွန်တော်တို့ဟာနောက်နှစ်ပေါင်းများစွာမဟာမိတ်တွေအဖြစ်ဆက်ရှိနေအောင်မှာပါအီဂျစ်ပြည်သူတွေနဲ့လည်းခိုင်မာတဲ့ရင်းနှီးမှုတွေရှိနေတယ်လို့သမရ LCC နဲ့လည်းရှေ့ဆက်အတူလက်တွဲလှုပ်သွားဖို့ကိုလည်းညှော်လင့်နေပါတယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ VO မြန်မာပိုင်းရဲ့ကြာသပတေးနေ့ကိုနောက်ဖက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင
်ဗျစီးရီးယားနိုင်ငံမှာဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကဗိုလ်ထုနေမှာသဘောတူလိုက်ကြပါတယ်အဲ့ဒီဓာတုလက်နက်နဲ့တိုက်ခိုက်ဖို့မှုကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတဘာရှားအာဆတ်အစိုးရကိုဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရုရှားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံသားဝန်ကြီး Sergey Lavrov တို့မော်စကိုမြို့မှာပူးထူးနေတာတွေ့ဆုံပြီးသဘောတူညီမှုရရှိလိုက်တာဖြစ်ပါတယ်။တချိန်ထဲမှာပဲစီးရီးယားကအဲ့ဒီလိုလူအများပြားသေဆုံးစေတဲ့ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာအတွက်စီးရီးယားအာဏာရှင်ဘာရှားရဲ့အာဆတ်ကိုနိုင်ငံတကာကရှုံချမဲ့အရေးကိုကာကွယ်ပေးဖို့ကုလသမဂ္ဂလူညီရေးကောင်စီရဲ့ပူးထူးနေဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဗီဒီယိုအာဏာသုံးပယ်ချတာဟာရုရှားအနေနဲ့တောင်းခံမှုမရှိတာဖြစ်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ပါဆန့်ကျင်တာဖြစ်ပြီးစီးရီးယားမှာငြိမ်းချမ်းရေးရအောင်အထောက်အကူတိုးမြှင့်ပေးမယ်ဆုံးဖြတ်ချက်အတွက်ပါညှင်းဆန်တာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလူညိုရေးကောင်စီမှာပြောကြားလိုက်ပါတယ်အတားကြံပွဲတော်ကာလကိုမြန်မာနိုင်ငံသားတွေမိသားစုတွေမိတ်ဆွေတွေနဲ့အတူပျော်ရွှင်စွာဆင်နွှဲကြတဲ့အခါသမယမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆုမွန်ကောင်းပို့သပါကြောင်းနိုင်ငံရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အလားတူပဲရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းမြန်မာပြည်သူပြည်သားတွေကြမ်းမာဒုက္ခ၊ချမ်းသာဒုက္ခ၊ပျော်ရွှင်ဒုက္ခတို့နဲ့ပြည်စုံကြပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ပါတယ်။ရှားပါတောက်တဲ့မျိုးစိတ်နှမျိုးကိုအမေရိကန်ပြည်ထောင်စု Smithsonian သဘာဝသိပ္ပံဌာနသုတေသနပညာရှင်တွေကမြန်မာနိုင်ငံတောင်ပိုင်းသတင်းဓာတ်ရိုက်တိုင်းမှာရှိတဲ့သတင်းဓာတ်ရိုက်တိုင်းတွေမှာတွေ့ရှိခဲ့ကြပါတယ်ခင်ဗျာ။
ထိတဲ့ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားခဲ့တာပါအခုမနေ့အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါချွင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.